တော်ရရှိမြခင်ဗျာဒီကဘာကြီးရဲ့လူအဖွဲ့အစည်းထဲမှာကိုလိုကလန့်ဖြစ်နေတဲ့လူစုလူတွေပြည့်ရဲ့ပြည့်ရလောက်အောင်ကပ်ဖို့ကပ်ဖက်လုပ်နေတဲ့လူစုယေရှုခရစ်တော်ကိုသားတော်ဖရာအဖြစ်လက်မခံပေမဲ့လို့အဖခမီးတော်ဖရာရဲ့မျက်နှာသာပေးရွေးကောက်ထားတဲ့အစ္စရေလလူမျိုးတွေအဖြစ်နဲ့အခြားအခြားသောကမ္ဘာခရစ်ယာန်နိုင်ငံတွေကမချစ်တော်လဲအောက်ခံနားနေရတဲ့လူစုကြီးညိုလေးစားတာထက်မြင်းမြင်းကက်ကက်နဲ့စောင့်ကြည့်နေရတဲ့လူစုဖြစ်သလိုစိုးရိမ်စိမ့်နဲ့အသက်ရှင်နေရတဲ့အစ္စရေလအကြောင်းဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့တမောင်းချမ်းမိုင်းတွေကမိခါအနာဂတိကျမ်းခန်းကြီး9အခန်းငယ်9ကနေအခန်းငယ်15အထိကိုဒီကနေ့သင်သိရတော်တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။အဖခမီးတော်ဖျားရဲ့နေ့ရက်စီတို့ဥတီရင်ညွတ်နေတဲ့အကြောင်းမိခါအနာဂတိကျမ်းအခန်းကြီး9အခန်းငယ်9ကနေအခန်းငယ်15အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်။
မင်္ဂလာပါမိတ်ဆွေတို့တက်ရှင်အပေါင်းတို့မိတ်ဆွေတို့နဲ့တကွမိတ်ဆွေတို့ဤအိမ်တော်မိသားစုအသီးသီးအပေါ်မှာပါအဖဖခင်သခင်ထမကောင်းကြီးမင်္ဂလာများဆက်ရောက်ပါစေလို့လေကျွန်တော်တို့တင်ပြရသောသမာကျမ်းအဖွဲ့ကဆုတောင်းလျက်ပါမိတ်ဆွေအပေါင်းတို့အဖဖခင်သခင်ဤပို့ဆောင်တော်မူခြင်းအဖြစ်ခက်ခဲနေနေမှုတွေဘလောက်ပဲရှိရှိကဲတင်ချင်းကျေးဇူးတော်ဤတရှိခြင်းကိုဖော်ပြနေပါသောမိခအနာဂတ်ကျမ်းကြီးဟာအခုဆိုရင်အနာဂတ်ကျမ်းရဲ့အခန်းကြီး9ရဲ့ဏိဂုံးပိုင်းတွေကိုဝင်ရောက်လာပြန်ပါပြီ။အနာဂတ်ဗျာဒိတ်တော်တွေဆရာဟာအများအားဖြင့်ခက်ခက်ခဲခဲနဲ့နဲ့နဲ့နဲ့ရှိလွန်းလာတဲ့အတွက်ကြောင့်ကျွန်တော်တို့ယုံကြည်သူအပေါင်းတို့ဟာသိပြီးတော့အာထုတ်လေ့လာစီးပူးခြင်းမပြုလိုကြတာများပါလေ။သူသူငါငါတာဟာလူတဘာဝပါ။လွယ်ကူရှင်းလင်းဓာတ်တွေလောက်နေပဲကျေနပ်ပြီးတော့ငါတို့တော့လေ့လာပြီးတော့ယုံကြည်ရင်တရားကိုစောင့်ရှောက်ရင်ပြီးတာပဲဆရာဟာလူမနှောဖြစ်တဲ့အတွက်ကြောင့်သိအပြစ်တင်စရာအကြောင်းမရှိပါဘူးဒါပေမဲ့ဒီလိုခက်ခဲနေနေချင်းရှိတဲ့ကြမ်းကြီးတွေကိုပဲနဲ့နဲ့နေနေထိုးဖောက်လိလာတဲ့အချိန်ဝိညာဉ်တော်ဤသွန်သင်ခြင်းနဲ့အညီအဖဖခင်သခင်သိစေခြင်းသောဝိညာဉ်၏အသိတရားသတိတရားများတို့ကိုကျွန်တော်ဟာအံ့ဩပွေကောင်းလောက်အောင်ခံယူရရှိစေတယ်ခံစားချက်အသိတို့နဲ့တိုးတက်ပြောင်းလဲခြင်းဖြစ်ရပါတယ်လို့ကျွန်တော်အနေနဲ့တင်ပြခြင်းပါတယ်အခုမိခာအနာဂတ်ကျမ်းအခန်းကြီး9မှာဆိုရင်တခုနဲ့တခုဂျိတ်ဆက်မိနေတဲ့အနာဂတ်တို့ကိုကျွန်တော်တို့အတွက်အဖဖခင်ဟာကျေးဇူးပြု၍သနာလိုက်ပါတယ်ချထားပေးလိုက်ပါတယ်ဥပမာအနေနဲ့ကျွန်တော်ပြောရမယ်ဆိုရင်ယခုမူကားအိုးဘူဂျီတို့သမီးစီဝေး၍ခင်းကျင်းလော့ငါတို့ကိုဝိုင်းထားကြပြီဣသရီလမင်းဤပါးကိုကြိမ်လုံးနှင့်ရိုက်ကြပြီတကားအိုးဘက်လင်ဣဖရမြို့အစိုးရသောယူဒမြို့တို့တွင်သင်သည်မြို့ငယ်မြို့ရုပ်ဖြစ်တော်လေဣသရေလအမျိုးကိုအုပ်စိုးရသောသခင်သည်ငါအဖို့သင်တို့အထက်မှပေါ်ထွန်းလက်တန့်ထိုသခင်သည်ရှေးကပ်ကဘာမှဆ၍ပေါ်ထွန်းသောသခင်ဖြစ်၏တဲ့အဲ့ဒါဟာအခန်းကြီးအဖွင့်အငယ်1နဲ့2မှာတွေ့ကြရခြင်းပါအဲ့ဒီအငယ်1နဲ့2ဟာဘာဗုလုန်ဒီလက်ထဲကိုရောက်သွားရတဲ့ဒါဝိဒ်မင်းဆက်တွေကိုပြတ်သွားပြီလို့မင်းတို့မထင်ကြနဲ့ဟိဒါဝိဒ်မင်းမျိုးမပြတ်ရလို့ငါဂရိရှိခဲ့တဲ့အတိုင်းဘာဘူးလုံးကျွံဘွားကိုသက်ဆင်းသွားရတဲ့မင်းမျိုးတွေတဲကပဲနောက်ထပ်နှစ်ပေါင်းရာပေါင်းများစွာအကြမှာမစီမဆိုင်မျိုးဆက်လက်ကျန်တွေကနေတဆင့်မစီမဆိုင်အလန်းကွာချားလာတဲ့အရက်ဒေသတခုမှာတွားပြီးတော့မစီမဆိုင်အခြေအနေတွေကြားထဲမှာဣသရေလရှင်ဘရင်တပါတွားပြီးတော့ပေါ်ထွန်းလာရစေလိမ့်မယ်ဟုတ်တယ်နာဇရက်ဆရဲဂါလိလဲမြောက်စွန်းမြို့တစ်မြို့ကနေပြီးတော့ဝိညာဉ်တော်အဖျင်ပရိသေဆွဲယူခဲ့ရတဲ့ယေရှုခရစ်တော်ဆိုတဲ့သူငယ်တော်ကလေးဟာဘယ်လင်ဣဖရအမည်ရှိတဲ့မြို့ကလေးမှာတွားပြီးတော့ဖွားမြင်ခြင်းခံစေရမယ်ဆိုတဲ့ဗျာဒိတ်တော်ကြီးဟာအခိုင်အမာကပီးတင်ပေးခဲ့ပါပြီတင်ခဲ့တဲ့အဲ့ဒီကပီးဟာဆိုရင်လေအလွန်ခိုင်မာတဲ့သမိုင်းဖြစ်ရသူအဖြစ်ကယ်တင်ရှင်သခင်ခရစ်တော်တည်ဟူသောကယ်တင်ရှင်အားယုံကြည်ခြင်းဆိုတဲ့အသက်တရားနဲ့အတူကျွန်တော်လူသားတို့ကိုလက်ဆောင်ပိုက်ရိပ်ပေးခဲ့ပြီဆိုတာကိုလေကျွန်တော်အနေနဲ့အလေးအနက်ဖော်ပြပေးခဲ့ပြီးဖြစ်ပါတယ်အဲ့ဒီလိုအတိတ်ကာလကပင်ပြည့်စုံခဲ့ပြီးပါသောအနာဂတ်ခေါ်ဗျာဒိတ်အပေါင်းတို့ဟာအခုအချိန်ကာလမှာမပြည့်ပင်မပြည့်စုံသေးညတော့လေဆက်လက်ပြည့်စုံရအောင်မည်အနာဂတ်များကိုအားဖြည့်သွန်လောင်းပေးနေစေဖြစ်တယ်ဆက်ဆက်ပေးနေစေဖြစ်တယ်အနာဂတ်ရဲ့အတွက်ယုံကြည်စိတ်ချစွာခံယူနိုင်ဖို့ရန်တိုက်တွန်းနှိုးဆော်မှုပြုနေတယ်လို့ကျွန်တော်အလေးအနက်ဆက်လက်တင်ပြခြင်းပါတယ်ဟုတ်ပါတယ်ဒါကြောင့်မို့လို့လေကယ်တင်ရှင်သခင်ခရစ်တော်ဤပထမအချိန်ဘယ်နဲ့ဣဖရမြို့ကလေးမှာကြွလာတော်မူခြင်းဆိုရဟာအဖဖျားသခင်ဤနေ့ရဲ့ဒီဟုသောဒုတိယအကျင့်ကြွလာတော်မူခြင်းမှာဒီသခင်ဤဣသရေလလူမျိုးတော်နှင့်တကွမိမိဥကောင်းနှင့်ဆက်နွယ်နေပါသောအသင်းတော်အတွက်ပါသ ပိုရင်ကြီးကဲ့သို့စောင့်ထိန်တော်မူမယ်အကြောင်းအနာဂတ်ရေးတွေအတွက်ယုံကြည်ခြင်းကိုခိုင်ခံ့စေတယ်ဒီတဲ့မကဣသရေလလူမျိုးတော်ကိုအခုမျက်မှောက်အချိန်အထိကဘာတလွားပြန့်နှံ့နေရကနီးပြန်လဲစုယုံစေမယ်အကြောင်းရေယန္တုဖြစ်သောအာရှုရိပြည်နေယောဒနိုင်ငံများတို့ကိုဣသရေလဟာပယ်ရှားအောင်မြင်ရအောင်မယ်ဆိုတဲ့အကြောင်းတွေးကိုပါထင်ရှားသက်သေတည်စေတယ်ဆိုတဲ့အချက်တွေးကိုကျွန်တော်တို့ဟာအထက်သင်ခန်းစာများမှာဆက်လက်ပြီးတော့လေ့လာခွင့်ရရှိခဲ့ကြပါတယ်။အဲဒီလိုသားကျွန်တော်တို့အနေနဲ့ခွဲခြမ်းစိတ်ဖြာလေ့လာကြည့်နိုင်ရင်အမှတ်တမဲ့အနေနဲ့ရောပြွန်ခြင်းရှိသောအနာဂတ်များလို့ထင်စရာကောင်းနေတဲ့အကြောင်းတွေဟာအလိုအလျောက်တစ်ဆက်တစ်ဆက်တည်းဖြစ်လာရစေတယ်လို့လည်းကျွန်တော်အနေနဲ့ခံယူမိပါတယ်။ဟုတ်ပါတယ်။အဲဒီလိုပထမအကြိမ်ကြွလာတော်မူခြင်းရဲ့အပြီးမှာအလွန်အလွန်အလန်းကွာဝေးလာတဲ့နောက်ဆုံးသောကတ်ကာလမြင်ကွင်းတွေကောင်းကင်နိုင်ငံတော်နဲ့သက်ဆိုင်တဲ့မြင်ကွင်းတွေကိုမိခာအနာဂတ်ကျမ်းဟာဆက်ဆက်ပြီးတော့ပြီးခဲ့ပြန်ပါလေ။သို့ဖြစ်၍သားဖွာခြင်းဝေဒနာကိုခံရသောမိမသည်မဖွာမီတိုင်အောင်၎င်းဣသရေလအမျိုးသားတို့နှင့်တကွကြံ့ကျွင်းသောညီအကိုတို့သည်မပြောင်းလဲမီတိုင်အောင်၎င်းသူတို့ကိုစွန့်ပစ်တော်မူလိမ့်မည်။ထိုသခင်သည်ရက်၍ထာဝရဘုရား၏အစွန်းတတိနှင့်၎င်းမိမိဖျားသခင်ထာဝရဘုရား၏နာမတော်တကူအာနုပေါ်နှင့်၎င်းမိမိသိုးစုကိုကြွေးမွေးလိမ့်မည်သူတို့သည်လည်းတည်ကြလိမ့်မည်အကြောင်းမူကားထိုသခင်သည်မြေကြီးစွန်းတိုင်အောင်အစိုးရ၍ရန်ငင်းခြင်းအကြောင်းဖြစ်တော်မူလိမ့်မည်အာရှုရိလူသည်ငါတို့ပြည်သို့လာ၍ငါတို့ဘုံဗိမာန်များကိုနင်းသောအခါသိုးဒိန်9ပါးနှင့်လူကြီး10ပါးတို့သည်ငါတို့တွင်ပေါ်ထွန်း၍ဓာတ်လက်နှင့်ဖြင့်အာရှုရိပြည်ကို၎င်းမြို့တကားဝအတွင်း၌နေယောဒနိုင်ငံကို၎င်းသုတ်သင်ပေရှင်သောအဖြစ်ငါတို့ပြည်သို့လာ၍ငါတို့နေအတွင်းတွင်နင်းသောအာရှုရိလူ၏လက်မှငါတို့ကိုကယ်လွတ်လိမ့်မည်တဲ့မိတ်ဆွေတော်တဲ့ရှင်အပေါင်းတို့အခုမိခာအနာဂတ်ကျမ်းမှာကအာရှုရိရေနေယောဒရေနှစ်ခုကိုပဲဇောင်းပေးထားပါတယ်တကယ်တကယ်တော့အေဒုံဘာဘူးလုံစတဲ့နိုင်ငံတွေဟာလေအဲ့ဒီကာလမှာအကျုံးဝင်နေပြီးတော့ဣသရေလရဲ့ရန်သူများအဖြစ်ပေါ်ထွက်လိမ့်မယ်ဆိုတာတွေ့ကိုတခြားသောအနာဂတ်ကျမ်းတွေနဲ့ဆက်ဆက်ကြည့်နိုင်ကြောင်းကိုကျွန်တော်ဖော်ပြပေးခဲ့ပါသေးတယ်။အဲ့ဒီလိုဖော်ပြရခြင်းအပြင်လေအမှန်တကယ်မရှိတော့ပြီဖြစ်တဲ့ဒီအမည်တညာများနဲ့ဒီလူအဖွဲ့အစည်းများဟာဝိညာဉ်ပဂရိနဲ့ဇာတိပဂရိတို့၏အဆုံးသတ်တိုက်ပွဲကြီးအတွင်ပျက်စီးခြင်းကိုရင်ဆိုင်ရမယ့်စာရန်အဖွဲ့အစည်းတွေများအဖြစ်ကိုစားပြုနေလိမ့်မလားလို့ကျွန်တော်ကတော့တွေးမိပါတယ်။ဟုတ်ပါတယ်အဖဖျားသခင်ဤနေရမြာဆိုတဲ့အနာဂတ်အလွန်အလန်းကွာသောအချိန်ကာလများအကြောင်းကိုတော့ကျွန်တော်အနေနဲ့အဖဖျားသခင်သိစေခြင်းတလောက်သာသိခွင့်ရှိကြလိမ့်မယ်လို့ပဲကျွန်တော်အနေနဲ့လေးစားစွာထပ်မံတင်ပြလိုပါတယ်ကောင်းပါပြီဒီကနေ့ဖို့ကျွန်တော်လေ့လာရန်အတွက်သင်ခန်းစာကိုတော့မိခာအနာဂတ်ကျမ်းအခန်းကြီး9အငယ်9အဖြစ်အောက်ပါအတိုင်းစတင်ဏိဒံပြကြပါအောင်စုကြံ့ကျွင်းသောယာကုပ်အမျိုးသားတို့သည်တပားအမျိုးသားအများတို့တွင်နေ၍ထာဝရဘုရားပေးတော်မူသောနှင်းကဲ့သို့၎င်းလူကိုမငန့်လင့်လူသားတို့၏အလိုသို့မလိုက်သောမိုးရေကဲ့သို့၎င်းဖြစ်ကြလိမ့်မည်တဲ့ထာဝရဘုရား၏ဘက်မှလုံလုံလျလျရပ်တည်သောလူမျိုးတော်အဖြစ်ပြောင်းလဲသွားပါသောဣသရီလာအဲ့ဒီပြောင်းလဲသွားပါသောဣသရီလာဟာကပ္ပလူအဖွဲ့အစည်းကြီးရဲ့ခေါင်းဆောင်မှုနေရာကိုအနာဂတ်ကာလမှာရယူရလိမ့်မယ်အထူးသတိပြုရမှာကတော့အဲ့ဒီအချိန်ကာလဟာအဖဖျားသခင်ဤနေ့ရက်နဲ့သာသက်ဆိုင်ပါတယ်ဒါပေမဲ့အကျွင့်မဲ့ငြင်းချမ်းသာယာသောနိုင်ငံတော်တီထောင်ခြင်းမဖြစ်နိုင်သေးဘူးလို့ကျွန်တော်ယူဆပါတယ်ဒါပါကြောင့်အခုလိုယူဆနိုင်တယ်လဲဆိုတော့လူကိုမငန့်လင့်လူသားတို့ဤအလိုသို့မလိုက်ဆိုတဲ့အချက်ပါဝင်နေတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်တနည်းအားဖြင့်အဖဖျားသခင်ဟာသူ့ရဲ့ဣသရေလလူမျိုးတော်အဖြစ်လူပေါင်းလောကကိုတော့ချုပ်ကင်ထားနေပြီဆိုတဲ့အတိတ်တွေကိုတော့အနည်းဆုံးသိပါစေပါ रे ဒီအကြောင်းလေးနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့တရားဟောရာကျမ်းအခန်းကြီး32ရဲ့အစပိုင်းကလေးကိုတင်ပြခြင်းပါ रे အိုကောင်းကင်နားထောင်လောငါပြောမည်အိုမြေကြီးငါမွဲ့ဆူသောစကားကိုကြားလောငါဒေသနာသည်မိုးရေကဲ့သို့ဆက်ဆက်ကြာ၍ငါစကားသည်နှင်းကဲ့သို့ဖြင်းညင်းစွာတက်ရောက်လိမ့်မည်နုသောပြိုးပင်ပေါ်မှရွာသောမိုးကဲ့သို့၎င်းမြက်ပင်ပေါ်မှများပြားသောမိုးရေကဲ့သို့၎င်းဖြစ်လိမ့်မည်တဲ့ဟုတ်ပါတယ်အခုမိခာအနာဂတ်ကျမ်းဖော်ပြချက်နဲ့ရှင်ပြီးတော့ကြည်ပါကြံ့ကျွင်းသောယာကုပ်အမျိုးသားတို့သည်တပားအမျိုးသားအများတို့တွင်နေ၍ထာဝရဘုရားပေးတော်မူသောနှင်းကဲ့သို့၎င်းလူကိုမငန့်လင့် လူသားတို့၏အလိုသို့မလိုက်သောမိုးရေကဲ့သို့၎င်းဖြစ်ကြလိမ့်မည်တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့မိခာအနာဂတိကျမ်းအခန်းကြီး9ရဲ့အငယ်8ဟာအခုလိုဆက်လက်ပြီးတော့ဖော်ပြပေးလိုက်ပြန်ပါတယ်ကြံကျွင်းသောယာကုပ်အမျိုးသားတို့သည်တပါးအမျိုးသားအများတို့တွင်နေ၍တောသားရဲ့တို့တွင်ရှင်သေကဲ့သို့၎င်းသိုးစုတို့တွင်ရှင်သေပြိုကဲ့သို့၎င်းဖြစ်ကြလိမ့်မည်ရှင်သေဝင်သောအခါအဘယ်သူမျှမကယ်နှုတ်နိုင်အောင်နင်း၍ကိုက်စားတတ်၏တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ဒီကနေ့ဒီအချိန်အထိတော့အဖဖျားသခင်ရဲ့ဒေသနာတော်မိုးရည်နဲ့နှင်းဆက်ကိုဣသရီလဟာဆောင်ကျင်းနိုင်ခြင်းမရှိသေးဘူးလို့ကျွန်တော်ခံယူပါတယ်ဣသရီလဟာထူးခြားသောလူမျိုးတော်ဖြစ်တယ်စစ်ပွဲပေါင်းများစွာမှာအောင်မြင်သောလူအဖွဲ့အစည်းကြီးတစ်ခုဖြစ်တယ်အံ့ဩဖွယ်ရှင်သန်ခွင့်ရှိတယ်ဉာဏ်ပညာအလွန်ထူးကျွန်ကြရဲဆရာတွေ့ကိုကျွန်တော်တို့သမိုင်းမှာတွေ့ရတာကတော့အမှန်ပါဒါပေမဲ့ဒီတက်မပူပါဘူးအထက်ကကြားရတဲ့နှင်းရည်နဲ့မိုးဆက်ကဲ့သို့လည်းမဟုတ်တောသားရဲ့တွေကြားကချင်းသိလို့အဆင့်မျိုးလည်းမရှိသိုးစုတို့ကြားကချင်းသိပြူလို့လည်းပြောလို့မရသေးဘူးလို့ကျွန်တော်တို့ပြတ်သားစွာရှုမြင်နိုင်ပါ रे သုံးသပ်နိုင်ပါ रे ကျွန်တော်အကျဉ်းချင်းပြောခဲ့ဘူးတဲ့အတိုင်းပဲလူအဖွဲ့အစည်းအတွင်းမှာကိုလိုကန့်လန့်ဖြစ်နေတော်လူစုလူတွေပြည့်ရဲ့ပြည့်ရလောက်အောင်ကပ်ဖို့ကပ်ဖြစ်လုပ်နေတဲ့လူစုခရစ်တော်ကိုလက်မခံပေးမဲ့ဖျားသခင်ရွေးကောက်တဲ့ဣသရေလအဖြစ်ခရစ်ယာန်နိုင်ငံကြီးတွေကမချစ်တော်လဲအောင့်ကနန်းနေရတဲ့လူစုသူတစ်ပါးကြည်ညိုလေးစားတတ်တဲ့မြင်ပြင်းကက်ကက်နဲ့ပဲစောင့်ကြည့်နေရတဲ့လူစုသူတို့ကိုယ်တိုင်ကလည်းငါတို့ကိုဘယ်တော့မှလာရိုက်မလဲဘယ်တော့မှလာလူမလဲဆိုပြီးတော့ပြတာတာဖြစ်နေတဲ့လူမျိုးကြီးတစ်ခုအဖြစ်သားလျင်တွေ့နေရစေဖြစ်ပါ रे ဟုတ်ပါ रे ဒီအကြောင်းဖြစ်စဉ်တွေဟာလေတကယ်တော့ဘာစုဘာမှမဆန်းပါဘူးသူတို့ ਨੇ ပတ်သက်လို့အဖဖျားသခင်ကြိုတင်မွဲဆူခဲ့တဲ့စကားတော်တွေပရိညင်ပြုတ်ခဲ့တဲ့အသံတော်တွေဟာနှုတ်ကပတ်တော်မှာမရေမတွက်နိုင်လောက်အောင်တွင်ကြံရစ်ခဲ့ပြီးဖြစ်ပါတယ်မပြောက်ပြေနိုင်သောကပီးမှတ်တမ်းများအဖြစ်ဒီကနေ့ကျွန်တော်တို့ကိုသွန်သင်ပေးနေပါတယ်တရားဟောရာကျမ်းအခန်းကြီး28မှာကောက်နှုတ်ပြီးကြည့်မယ်ဆိုရင်အခုလိုကျွန်တော်တို့တွေ့နိုင်မှာဖြစ်ကြောင်းပါတရားဟောရာကျမ်းအခန်းကြီး28အစပိုင်းတွေကိုကြည်ပါယနေ့ငါဆင့်ဆူသမျှသောပြည့်ညတ်တော်တို့ကိုသင်သည်ကျင့်ဆောင်ခြင်းဟာသင်၏ဘုရားသခင်ထာဝရဘုရား၏စကားတော်ကိုစိစိနားထောင်ခြင်းသင်၏ဘုရားသခင်ထာဝရဘုရားသည်လူမျိုးတကားတို့တဲ့သင်ကိုချီးမြှောက်တော်မူမည်သင်၏ဘုရားသခင်ထာဝရဘုရား၏စကားတော်ကိုနားထောင်ခြင်းသင်အပေါ်မှာတည့်ရောက်လက်တန့်သောကောင်းကြီးမင်္ဂလာများဟူမူကားသင်သည်မြို့၌မင်္ဂလာရှိလိမ့်မည်တော်၌မင်္ဂလာရှိလိမ့်မည်။သားသမီးအဖျင်၎င်း၊မြေအသီးအနှံအဖျင်၎င်း၊တရိတ်ဆန်ဖွာသောသားငယ်အဖျင်၎င်း၊သိုးနွားအစီအပွားအဖျင်၎င်းမင်္ဂလာရှိလိမ့်မည်။ချင်းတောင်း၌၎င်း၊မုတ်နယ်သောခွက်၌၎င်းမင်္ဂလာရှိလိမ့်မည်။မိမိအိမ်တဲသို့ဝင်သောအခါမင်္ဂလာရှိလိမ့်မည်။ပြင်သို့ထွက်သောအခါမင်္ဂလာရှိလိမ့်မည်တဲ့။အဲ့ဒီလောက်မကသေးပါဘူး။ဆက်လိုက်တာတွေကြံပါသေးတယ်။သင်တစ်ဖက်၌ထသောရန်သူတို့ကိုသင်မျက်မှောက်၌ထာဝရဘုရားသည်ဒဏ်ခံစေတော်မူမည်သူတို့သည်တလန်းတဲဖြင့်သင်ရှိရာသို့လာတော်လေလမ်းခုနှစ်သွဲဖြင့်သင်ရှိမှပြေးကြလိမ့်မည်သင်ဤဗန္တာတိုက်၌၎င်းသင်ပြုလီရာရာ၌၎င်းထာဝရဘုရားသည်သင်အပေါ်မှမင်္ဂလာရောက်စေခြင်းကမိန့်တော်မူမည်သင်ဤဘုရားသခင်ထာဝရဘုရားပေးတော်မူသောပြည်၌သင်ကိုကောင်းကြီးမင်္ဂလာပေးတော်မူမည်တဲ့အဲ့ဒီလိုသူ့ရဲ့စကားတော်ကိုနားထောင်အလိုတော်ကိုလိုက်ရှာနားထောင်ကြနားထောင်ကြသူစီကိုပြန်လာခဲ့ပြန်လာခဲ့သူကောင်းကြီးပေးမယ်ဆိုတဲ့ဂရိတော်တွေကိုကျွန်တော်တို့ကနှုတ်ကပတ်တော်မှာအချိန်ဖန်များစွာသိနာလေခဲ့ရသလိုသူစကားကိုနားမထောင်တဲ့အချိန်မှာတော့အဲ့ဒီလူမျိုးတော်ဟာဒုက္ခလှလှကြီးရောက်ခဲ့ရပြီဆိုတာကိုအခုလို့တွေ့ရပြန်ပါလေအဲ့ဒီတရားဟောရာကျမ်းအခန်းကြီး28မှာပဲအငယ်15မှ27တွင်မှာဆက်ပြီးတော့ကြည်ပါယနေ့ငါဆင့်ဆူသောသင်၏ဘုရားသခင်ထာဝရဘုရားစီရင်ထုံးဖွဲ့တော်မူချက်အလုံးစုံတို့ကိုကျင့်ဆောင်ခြင်းဟာစကားတော်ကိုနားမထောင်ခြင်းသင်အပေါ်မှာတက်ရောက်လက်တန့်သောကြိမ်ချင်းအမင်္ဂလာများဟူမူကားသင်သည်မြို့၌အမင်္ဂလာရှိလိမ့်မည်တော၌အမင်္ဂလာရှိလိမ့်မည်ချင်းတောင်း၌၎င်းမုတ်နယ်သောခွက်၌၎င်းအမင်္ဂလာရှိလိမ့်မည်သားသမီးအဖျင်၎င်းမြေအသီးနှံအဖျင်၎င်းသူနွားအစီအပွားအဖျင်၎င်းအမင်္ဂလာရှိလိမ့်မည်မိမိအိမ်တဲသို့ဝင်သောအခါအမင်္ဂလာရှိလိမ့်မည်ပြင်သို့ထွက်သောအခါအမင်္ဂလာရှိလိမ့်မည်ထာဝရဘုရားကိုစွန့်၍ပြုမိသောဒုစရိုက်အပြစ်ကြောင့်အလျင်အမြန်ပျက်စီးဆုံးရှုံးခြင်းသို့မရောက်မီတိုင်အောင်ပြုလီရာရာ၌ကျင့်စေခြင်း နှောက်ရှက်ခြင်းကဲ့ရဲ့ခြင်းတို့ကိုသင်အပေါ်မှာတက်ရောက်စေတော်မူမည်တဲ့မိတ်ဆွေတော်တာရှင်အပေါင်းတို့ခမညာကဲ့တင်ရှင်သခင်ခရစ်တော်ရဲ့ဒုတိယအကြိမ်ဆင်းသက်ကြွလာတော်မူခြင်းမှာတော့လူမျိုးတော်ဣသရေလခံယူရမယ့်ကောင်းကြီးမင်္ဂလာတွေဟာအလွန်များပြားလှတဲ့အကြောင်းကိုမိခါအခုအပိုင်းမှာဖော်ပြနေပါ रे ဟုတ်ပါ रे သူတို့ကိုယ်တိုင်ဟာခရစ်တော်ဘက်ကိုစုယုံနိုင်ခဲ့ကြပြီခရစ်တော်ကိုယုံကြည်သောအသင်းတော်ပမာဖြစ်ခဲ့ကြပြီဘုရားသခင်အမှုတော်အတွက်အလုတာဝန်များကိုထမ်းရွက်ရမယ်တစိတ်ခတ်ချင်းခံရသောလူမျိုးများအဖြစ်သန့်ရှင်းသောလူမျိုးအဖြစ်ပြောင်းလဲခဲ့ကြပြီလို့ကျွန်တော်တို့ရှုမြင်သုံးသပ်နိုင်ပါ रे မိခါအနာဂတ်ကျမ်းအခန်းကြီး9အငယ်6မှ7သင်ဤရံပဲ၌နေသောသူတို့ကိုသင်တိုက်၍ရံသူအပေါင်းတို့သည်ဆုံးရှုံးကြလိမ့်မည်။ထာဝရဘုရားမိန့်တော်မူသီကားထိုကာလ၌သင်ဤမြင်းတို့ကိုသင်အလေကငါပယ်ရှင်း၍သင်ဤယထာတို့ကိုလည်းဖြစ်စီမည်။သင်ဤပြည်၌မြို့ရိုးတို့ကိုငါပယ်ရှင်း၍သင်ဤရဲရိုက်ရှိသမျှတို့ကိုဖြိုဖျက်မည်။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာစိတ်စိတ်စဉ်းစားရမယ်ကြံပိုင်ဖြစ်ပါလေနော်။အိုးလူမျိုးတော်ဣသရေလရန်သူတွေကိုမင်းတို့နိုင်တယ်နိုင်တယ်နဲ့ကြွားမနေနဲ့ဝါမနေနဲ့မြင်းတို့လှံတို့ဓာတို့ကြောင့်မင်းတို့နိုင်ခြင်းအရှင်မဟုတ်ငါဘက်မှမင်းတို့ရှိတယ်မင်းတို့ဘက်မှငါရှိတယ်ဒါကြောင့်မင်းတို့အောင်မြင်တာပဲဆိုတာကိုပြောလိုက်ခြင်းပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့မြင်းတွေကိုပယ်ရှားပြစ်မယ်ယထာတွေကိုဖြစ်စီပြစ်မယ်ဆိုတဲ့အတွက်ကြောင့်လက်နဲ့အားကိုးစရာမလိုသူကိုယ်တော်တိုင်လူမျိုးတော်နဲ့အတူရှိနေပြီးသားဆိုတဲ့အဓိပ္ပာယ်ကိုဆောင်နေပါလေမြို့ရိုးတို့ကိုပယ်ရှင်းပြီးတော့ရဲရိုက်တို့ကိုဖြိုဖျက်ပြစ်မည်ဆိုလိုက်ကြတဲ့ကအဲ့ဒီအချိန်ကာလမှာလူမျိုးရေးနိုင်ငံရေးအတွေ့အခေါ်နဲ့သရံအပေါင်းတို့ကိုအဖဖျားသခင်ဟာပြောင်းလဲစေနေပြီဆိုတာကိုအကဲဖြတ်နိုင်ပါလေမိတ်ဆွေအပေါင်းတို့အဲ့ဒီအချိန်ကာလဟာနော်အခုအချိန်ကာလအရှင်မဟုတ်ပါဘူး။သမိုင်းဘယ်တုန်းကမှလည်းမရှိခဲ့ဘူးတဲ့အချိန်ကာလဖြစ်တယ်။အဖဖျားသခင်စီရင်သောအနာဂတ်အချိန်ကာလသာရှင်ဖြစ်ပါလေ။မိတ်ဆွေတို့တို့ရှင်အပေါင်းတို့အခုအပိုင်းကလေးမှာကျွန်တော်အနေနဲ့25ခုမြောက်သောစာလံပီးခြင်းတဲကအငွေ22နဲ့အငွေ72နဲ့14အတွင်ဖော်ပြချက်ကိုဥစွာတရိယာမိပါလေ။အကျဉ်သူသည်ထာဝရဘုရားကိုကြောက်ရွံ့တတ်၏။ထိုသူအားနှစ်သက်ဖွယ်သောလမ်းကိုပြညွန့်တော်မူသည်သူတို့သည်ကိုတိုင်ကောင်းမွန်စွာကျင့်ဝတ်၍သူ၏အမျိုးအနွယ်သည်လည်းပြည်တော်ကိုအမွေခံရလိမ့်မည်။ထာဝရဘုရားကိုကြောက်ရွံ့သောသူတို့သည်ကိုတော်မျက်နှင့်မိသဟာယဖွဲ့ရသောအခွင့်နှင့်ပရိညင်တရားတော်ကိုသိရသောအခွင့်ရှိကြ၏တဲ့။တခါဒုတိယပိုင်းအနေနဲ့28ခုမြောက်သောစာလံ၏အစပိုင်းဖော်ပြချက်တွေကိုလည်းကျွန်တော်ဘယ်လို့မှမေ့လို့မရပါဘူး။ထာဝရဘုရားသည်ငါ၏အလင်းငါ့ကိုကယ်တင်သောအရှင်ဖြစ်တော်မူ၏။ငါသည်အဘယ်သူကိုကြောက်ရအံ့ဤထာဝရဘုရားသည်ငါဤအသက်ခိုးလှုံရာဖြစ်တော်မူဤငါသည်အဘယ်သူကိုကြောက်လန့်ရအံ့ဤငါကိုအညှိုးထားသောရန်သူလူဆိုးတို့သည်ငါအသားကိုကိုက်စားမည်ဟုလာကြသောအခါခြေတိုက်မိ၍လဲကြ၏ငါတစ်ဖက်၌တတ်ချကြတော်လေငါနှလုံးမကြောက်တတ်စစ်ချီ၍လာကြတော်လေထိုအမှုတွင်ပင်ကြည်ကြည်သောစိတ်ရှိလိမ့်မည်တဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဖဖျားသခင်ကိုကိုးစားအားထားယုံကြည်သောသူတို့၏ခံစားရဆုကျေးဇူးအကြောင်းများကိုစာလံပီးခြင်းဟာဆိုဖွဲ့ပေးလိုက်ပါ रे ကျွန်တော်မိတ်ဆွေတို့ယုံကြည်သူများအဖို့ကတော့ငါကိုခွန်အားနှင့်ပြည့်စုံစေတော်မူသောသခင်ခရစ်တော်အဖင်ခတ်သိမ်းသောအမှုတို့ကိုငါတက်ဆွန့်နိုင်၏ဆိုတဲ့တမန်တော်ကြီးရှင်ပေါလုရဲ့ဖော်ပြချက်ကိုအမြဲနှလုံးသွင်းထားကြမှာပါမိခာအနာဂတ်ကျမ်းအခန်းကြီး9အငယ်12မှ14သင်ဤနေ၌ဆုံးလုတ်သောသူတို့ကိုငါပယ်ရှင်း၍သင်၌ဘေးရင်ဟောသောသူမရှိရထုလုတ်သောယုတ်တုစင်တုတို့ကိုသင်အလေကငါပယ်ရှင်း၍ကိုလက်နှင့်လုတ်သောအရာကိုနောက်တဖန်သင်မကိုးခွေရအာရှရဘင်တို့ကိုလည်းသင်အလေ၌ငါနှုတ်၍သင်ဤမြို့တို့ကိုလည်းငါဖျက်ဆီးမည်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာအခုမြင်ကွင်းတွေဟာထာဝရဘုရားဤနေ့ရဲ့အတွင်မြင်ကွင်းတွေဖြစ်တယ်ဆိုတာကိုကျွန်တော်အကြိမ်ကြိမ်ပြောခဲ့ပြီးပါပြီနော်ကျွန်တော်အလေးနဲ့ပြုဖို့ရန်ဒီအချက်ကိုမေ့လို့မရပါဘူးဟုတ်ပါတယ်အငဲ30မှာကလေးကထာဝရဘုရားမိန့်တော်မူသီကားထိုကာလ၌ဆိုတဲ့ပလင်ခံစကားကိုကျွန်တော်ကြားနာခဲ့ကြပြီဖြစ်ပါတယ်အဲ့ဒီထိုကာလမြင်ကွင်းတွေဟာအခုအချိန်အထိအကျုံးဝင်လျက်ရှိသေးပါအခုဆိုရင် သင်ဤနေ၌ဆုံးလုတော်သူတို့ကိုပယ်ရှင်းမယ်ဘေးရင်ဟောတော်သူမရှိရယုတ်ထုဆင်တုတို့ကိုပယ်ရှင်းမယ်ကိုးကွယ်သူမရှိရတဲ့အဲ့ဒီလိုဆက်ပြီးတော့တွေ့ရပါတယ်သင်ဤနေဆရာဟာအလေးအနက်ပြုရမယ့်စကားဖြစ်ပါတယ်ဣတရီလကိုနိုင်ငံသို့မဟုတ်ပြည်အဖြစ်တောင်မှအသုံးမပြုတော့ဘဲနဲ့ thine hand ဆိုပြီးတော့ပေါ်ပြထားခြင်းဖြစ်တဲ့အတွက်ကြောင့်အလွန်ကြီးမားကျယ်ပြန့်သောနိုင်ငံတော်တကြီးပဲဣသရေလဟာလူမျိုးတကာတို့အလဲမှာအောင်ပွဲခံရသောလူမျိုးကြီးဖြစ်နေပြီပဲဖျားသခင်ဤဘုံတော်ကိုထင်ရှားစေရမယ်လူမျိုးကြီးအဖြစ်ပြောင်းလဲသွားပြီပြီကဘာပေါ်မှာရှိတဲ့လူသားအလုံးတို့နှင့်လည်းတစ်ဆက်တစ်ဆက်သေးဖြစ်နေပြီလို့ကျွန်တော်တို့ခံယူမိပါ रे အတိတ်ကာလကအရရအနှံ့အပြားပြန့်နှံ့သွားရတဲ့လူမျိုးတော်ကဘာအရရမှာကိုးကွယ်မှုအမျိုးမျိုးနဲ့တွေ့ကြုံပြီးတော့တွေးရောရှက်တင်ဖြစ်ခဲ့ပြီးမှပြန်လဲစုယုံရောက်ရှိလာတဲ့အချိန်ဆုံးအသက်တွေဘေးရင်ဝါသနာတွေနှက်ကိုးကွယ်မှုကလေးတွေညှိတွေ့ပြီးလာခဲ့ကြလိမ့်မယ်အခြားဣသရေလမဟုတ်သူတွေကတော့အထူးဆိုပွရာမရှိအုပ်အယောယောကြောက်အယောယောတွေအများကြီးဖြစ်နေပြီတရားမလို့အဖဖျားသခင်ဟာအဓိကဣသရေလနဲ့တကွအားလုံးသောလူသားတို့အတွက်အခုလိုစီရင်နေခြင်းပဲလို့ကျွန်တော်တင်ပြရသောသမာကျန်အဖွဲ့ကခံယူလိုက်ပါ रे မိတ်ဆွေတော်တတ်ရှင်အပေါင်းတို့အဖဖျားသခင်ဟာပြည့်ညတ်တော်ကာလရဲ့အစအဦးမှာကတည်းကငါမတပါအခြားသောဖျားကိုမကိုးကွယ်နှင်းကိုဖို့ရုတ်ထုဆင်းတုကိုသွန်းလောင်းပြီးတော့မကိုးကွယ်ရဘူးဆိုတဲ့အချက်တွေးကိုအမှတ်စဉ်1ထိတ်တန့်ဩဝါဒအဖြစ်မဖြစ်မနေလိုက်နာရမယ့်ပြည့်ညတ်တော်အဖြစ်ပရိညာအဖြစ်ဣသရေလလူမျိုးတော်အတွက်ခြားထားပေးခဲ့ပါတယ်။ထွမြောက်ရာကျမ်းအခန်းကြီး20မှာအခုလိုကျွန်တော်တို့ပြန်တွေ့နိုင်ပါတယ်။ထိုအခါဘုရားသခင်မိန့်တော်မူသောစကားများဟုမူကားငါသည်သင်ကိုကြွခံနေရာဧကုတ်ထုပြီးမှကယ်နှုတ်ဆောင်ယူခဲ့ပြီးသောသင်၏ဘုရားသခင်ထာဝရဘုရားဖြစ်၏။ငါမှတပါအခြားသောဘုရားကိုမကူကွယ်နှင့်အထက်မိုးကောင်းကင်း၌၎င်းအောက်အရက်မြေကြီးပေါ်၌၎င်းမြေကြီးအောက်ရေထဲ၌၎င်းရှိသောအရာနှင့်ပုံသဏ္ဍာန်တူအောင်ယုတ်တုဆင်တုကိုကိုအဖို့မလုံနှင်းဥမချဝတ်မပြုနှင်းအကြောင်းမူကားသင်ဤဖျားသခင်ငါထားဝဲရဖျားသည်သင်၌အပြစ်ရှိသည်ဟုယုံလွယ်သောဖျားငါကိုမုံသောသူတို့၏အမျိုးအစဉ်အဆက်တတ္တယအဆက်သရုတ်ထအဆက်တိုင်အောင်အဖတို့၏အပြစ်ကိုသားတို့၌ဆက်ပေးစီရင်သောဖျားငါကိုချီ၍ငါပညာတို့ကိုကျင့်သောသူတို့၏အမျိုးအစဉ်အဆက်အထောင်အပေါင်းတိုင်အောင်ဂယုနာကိုပြသောဖျားဖြစ်၏တဲ့မိတ်ဆွေအပေါင်းတို့ဣသရေလလူမျိုးတော်ရဲ့သမိုင်းကိုပြန်လှန်လာကြည့်ပြီးတော့အဲ့ဒီလူမျိုးတော်တို့ဟာအဲ့ဒီအမှတ်စဉ်1ဥပရိသမဖြစ်မနေလိုက်နာဖို့ရန်အတွက်အရေးအကြီးဆုံးဖြစ်လို့ရှေ့ဆုံးတန်းမှာထားတဲ့ဥပရိသကြီးကိုဥပရိရဲ့သက်တမ်းအစကတည်းကစတင်ချိုးဖောက်ခဲ့ကြတယ်။နောက်အစဉ်တစိုက်လဲသမိုင်းကာလတလျှောက်လုံးမှာချိုးဖောက်ခဲ့ကြတယ်ဆိုတာကိုဓမ္မရာဇဝင်တွေတွင်မှမမြင်ခြင်းအဆုံးကျွန်တော်တို့တွေ့ခဲ့ရသလိုပြညတ်တော်နဲ့ထိဆက်ခြင်းမရှိတဲ့ကြံသောကပသမိုင်းဝင်လူသားတို့ဆိုတာကတော့အထူးပြောเสียမလိုလောက်အောင်အသက်ရှင်တော်မူသောအဖဖျားသခင်နဲ့ဝေးကျင်တိုင်းဝေးခဲ့ကြရာကြောင်းကိုသမိုင်းတလျှောက်မှာကျွန်တော်တို့ဆင်ခြင်တုံတရားထားမယ်ဆိုရင်တွေ့ရမှာသာလျှင်ဖြစ်ပါလေဒီကနေ့ကျွန်တော်တို့ယုံကြည်သူအသင်းတော်တွေဟာရောဒီလောက်ထိရှေလျားလွန်လှတဲ့အသင်းတော်သက်တမ်းရဲ့ကာလအတွင်းမှာအသက်ရှင်တော်မူသောအဖဖျားသခင်ဘက်မှာအမှန်တကယ်ဆွေးမြဲစွာယက်တီနိုင်ခဲ့ကြပါရဲ့လားရန်ဝါဝါထွေပြားပြားဖြစ်မှုတွေများရှိခဲ့ကြပါသလားကျေးဇူးတော်ကိုခံယူရမှာဖြစ်စေတုံ့ပြန်ကြရမှာစဉ်ဖြစ်စေဒီကျေးဇူးတော်နဲ့အလင်းတရားကိုဆောင်ကျင်းရမှာဖြစ်စေစံချိန်စံညွှန်းတွေမှမိကြရဲ့လားမေတ္တာအမှုတွေကိုမှကျွန်တော်တို့ဟာခရစ်တော်ရဲ့အလိုဆန္ဒနဲ့အညီဆောင်ကျင်းနိုင်ကြခဲ့ရဲ့လားအထူးသဖြင့်ယုတ်တုဆင်းတုဒီဟုသောဇာတိပဂရိဆွဲလန်းခြင်းမှအစယုတ်လောကရဲ့ဆွဲဆောင်မှုတွေနောက်ကိုကောက်ကောက်ပါအောင်လိုက်မြန်နေခဲ့ကြပါသလားဆိုတာတွေ့ကိုကျွန်တော်ယုံကြည်သူတဦးချင်းတို့ကိုယ်တိုင်ဟာကိုကိုကိုပြန်ပြီးတော့သုံးသက်ဆင်ခြင်ဖို့လိုအပ်လာပါ रे ဘယ်လိုပဲဖြစ်ဖြစ်ပါမိတ်ဆွေတို့အခုမိခာအနာဂတ်ရဲ့ဖော်ပြချက်တွေဟာအဖဖျားသခင်ဤနေ့ရဲ့စီတို့ဥတီရည်ညွှန်းနေခြင်းဖြစ်တယ်အလွန်ကောင်းမွန်သောယုံကြည်ခြင်းတရားကိုလူသားတို့တူပြိုင်စောင့်ရှောက်ကြတော့မယ့်အချိန်လို့ရေပုံရအားဖြင့်ကျွန်တော်တို့တွက်ဆခန်းစားနားလည်မိပါ रे ဒါပေမဲ့အကျွင့်မဲ့ပြေဝစုံလင်သောကောင်းကင်နိုင်ငံတော်တည်ချိန်မဟုတ်နိုင်သေးဘူးဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အခုကျွန်တော်တို့လေ့လာနေတဲ့မိခာအနာဂတ်အပိုင်းအခြားတွေးဟာဣသရေလနဲ့တကွစုယုံရောက်ရှိလျက်ရှိသောကဘာတစုကဘာတစ်ခုမိသားစုကိုရည်စူးလိုက်ပါသောအနာဂတ်တွေဖြစ်တယ်လို့ကျွန်တော်အချိန်ချင်းဖော်ပြပြီးခဲ့ပြီးသားပါ သက်သေထင်ရှားစွာရှိနေပါပြီ။အခုအခန်းကြီး၅အငယ်၅နိဂုံးကျမ်းငယ်ပိုင်းကိုကြည်ပါ။ဒီအချက်ကိုရှင်းနေအောင်သက်သေထူပေးလိုက်ပါပြီ။ငါစကားကိုနားမထောင်သောတပါးအမျိုးသားတို့ကိုပြင်းစွာအမျက်ထွက်၍အပြစ်ဒဏ်ကိုငါစီရင်မည်တဲ့။တပါးအမျိုးသားဆိုရကို heathen ဆိုပြီးတော့ဒီနေရာမှာဖော်ပြထားပါတယ်။လူမျိုးတစ်မျိုးကိုကြီးမှန်းခြင်းမဟုတ်ဖယမဲတယမဲနေသူဒိဋ္ဌိဖြစ်နေသူမိစ္ဆာဝါဒီဖြစ်နေသူစသဖြင့်ဖော်ပြထားတဲ့အတိတ်ပဲလို့ကျွန်တော်တို့ခံယူပါတယ်။တနည်းအားဖြင့်ကတော့အဖဖယားသခင်ကိုဆန့်ကျင်သည့်စာရမဏ္ဍဤအဝန်အဝိုင်းတစ်ခုလုံးကိုရည်ညွှန်းပြီးတော့ပြတ်သားစွာသတိပေးလိုက်ခြင်းပါ။လက်လမ်းမမီနိုင်ပါသောအနာဂတ်ကာလကိုစီရင်ပိုင်သောအဖဖယားသခင်ရဲ့လက်တော်မှအာဏံယုံမှတပါ။ကျွန်တော်တို့မိษွေတို့မှအခြားဘာမျှမတတ်နိုင်ပါဘူး။မိမိတို့ရဲ့အသက်တာမှာအတက်နိုင်ဆုံးသောအမှုကတော့ဣသရေလလူမျိုးတော်နဲ့အတူအဖဖယားသခင်အမိန့်တော်ကိုနားခံယုံပေဖြစ်တယ်လို့ကျွန်တော်တင်ပြခြင်းပါ रे ငါစကားကိုနားမထောင်သောတပါးအမျိုးသားတို့အားပြင်းစွာအမျက်ထွက်၍အပြစ်ဒဏ်ကိုငါစီရင်မည်လို့မိခာအနာဂတ်တိမှတဆင့်အဖဖယားသခင်ပြင်းထန်စွာသတိပေးလျက်ရှိနေပါ रे မိတ်ဆွေအပေါင်းတို့ဣသရေလလူမျိုးတော်နဲ့အတူအဖဖယားသခင်ရဲ့အမိန့်တော်ကိုကျွန်တော်တို့နာခံယုံပေဆိုတော့ကျွန်တော်တို့အနေနဲ့တရားဟောရာကျမ်းအခန်းကြီး6ထဲမှာအဖဖယားသခင်ဘယ်လိုအမိန့်တော်ချမှတ်ခဲ့ပါကြောင်းကိုပြန်ပြီးတော့စဉ်းစားစီခြင်းပါတယ်အဲ့ဒီအမိန့်တော်ကတော့တခြားမဟုတ်ပါဘူးသင်ဤဖယားသခင်ထာဝရဖယားကိုစိတ်နှလုံးအကျွင်းမဲ့အစွန်းသက်တိရှိသမျှနှင့်ချစ်လော့ယနေ့ငါမှားထားသောစကားကိုနှလုံးသွင်းရမည
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာနာဂတိချန်းအခန်းကြီး6အခန်းငယ်1ကနေအခန်းငယ်5အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်